ရခိုင်ပြည်နယ်တွင်အင်တာနက်ဖြတ်တောက်မှုဟာ ICJ မှကြားဖြတ်ရေးပေါ်စီမံချက်တွေအတိုင်းဆောင်ရွက်မှုအခြေအနေကိုပထမဆုံးအစီရင်ခံစာတင်ရတော့မယ်မြန်မာအတွက်မကောင်းဘူးလို့ဂမ်ဘီယာတရားရေးဝန်ကြီးကသတိပေးလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုတဲ့စွပ်စွဲချက်နဲ့မြန်မာနိုင်ငံဦးနိုင်ငံတကာတရားရုံး ICJ မှအမှုဖွင့်ထားတဲ့ဂမ်ဘီယာနိုင်ငံကတော့အမှုကိုအခိုင်အမာတည်ဆောက်နိုင်ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်ဂမ်ဘီယာတရားရေးဝန်ကြီးတန်ပါဘူးကို VOA ဘင်္ဂလားဒေ့ရှ်ဘာသာအစီအစဉ်ကအသီးသန့်တွေ့ဆုံမေးမြန်းထားတာကိုမတ်တင်ဂီတိုက်ကောက်နှုတ်တင်ပြထားပါတယ်
။လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီးနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့တရားရုံးရဲ့ကြားဖြတ်အရေးပေါ်စီမံချက်အမိန့်ကိုဆောင်ရွက်မှုနဲ့ပတ်သက်ပြီးပထမဆုံးအစီရင်ခံရမယ့်အချိန်မှာရခိုင်ပြည်နယ်တွင်းအင်တာနက်တွေဖြတ်တောက်ထားတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဂမ်ဘီယာတရားရုံးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကပြောဆိုသွားပါတယ
် In terms of the effects of the internet lines being cut in the
internet lines ဖြတ်တောက်ရတဲ့အတွက်ဒေသတွင်းမှာဆက်သွယ်ရေးဖြတ်တောက်ကုန်နေတဲ့ကြောင့်တရားရုံးမိန့်ကိုလိုက်နိုင်ရမယ့်မြန်မာနိုင်ငံအတွက်ကတော့တိတ်ကောင်းတဲ့ကိစ္စတော့မဟုတ်ပါဘူးတရားရုံးမိန့်ရမြန်မာနိုင်ငံအနေနဲ့လူဝင်ကြေးတွေပေါ်အကောက်အွယ်ပေးကြောင်းအခိုင်အမာပြသရမှာဖြစ်ပါတယ်အခုကတော့တိတ်အားရစရာမကောင်းလာပါဘူးဒါပေမဲ့အင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အကြောင်းရင်းပေါ်မှာတော့ခံမှန်းပြောရမျိုးလည်းမလုပ်ချင်ပါဘူးကျွန်တော်မှမတ်ချက်ပေးစရာအချက်လည်းလည်းမရှိပါဘူးဒါပေမဲ့စောင့်ကြည့်နေတဲ့ရန်တရားရှိနေပြီးမြန်မာနိုင်ငံအနေနဲ့လည်းတရားရုံးကိုမကြားခင်မှာအစီရင်ခံစာတင်ရတော့မှာပါ
နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနဲ့မြန်မာအမှုစစ်ဆေးစဉ်ကာလအတွင်းမြန်မာဘက်ကတရားရုံးရဲ့ကြားဖြတ်ရေးဖို့အစီအမံဆောင်ရွက်ချက်တွေကိုအကောင့်ထယ်ဖော်တာနဲ့ပတ်သက်ပြီးလေးလတစ်ကြိမ်နောက်ပိုင်းမှာ6လတစ်ကြိမ်ပုံမှန်အစီရင်ခံတင်ပြရမယ်လို့ဇန်နဝါရီလ23ရက်နေ့ကအမိန့်ချထားတာကြောင့်အစီရင်ခံစာတင်ရမယ့်ရက်ကနီးနေပါပြီမြန်မာရဲ့အစီရင်ခံစာတဲမှာဘလို့အချက်တွေတွေ့ရဖို့ညှို့လင့်ထားတယ်ဆိုတာကိုတော့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကအခုလိုပြောပါတယ
် I believe that the report should contain as the
အစီရင်ခံစာမှာတော့တရားရုံးကချမှတ်ထားတဲ့အတိုင်းကြားဖြတ်လုပ်ဆောင်မယ့်ကိစ္စတွေကိုမြန်မာဘက်ကအကောင့်ထဲပုံနေတယ်ဆိုတော့ခိုင်မာတဲ့အချက်တွေပါဝင်ရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဒီထဲမှာကာဝယ်ဆောက်ရှောက်တဲ့အစီအစဉ်တွေရွင်ဂျာရဲ့အသက်အိုးရင်စီးစိမ်လုံခြုံပေးခြင်းရေးစောင့်ချက်တွေနဲ့မြန်မာနိုင်ငံထဲမှာကျန်နေသေးတဲ့သူတွေပေါ့နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်ကာဝယ်ပေးတဲ့အချက်တွေပါပါမယ်ဒါတွေကအစီရင်ခံစာထဲမှာကျွန်တော်တို့ကြွေးမြင်လို့ရတဲ့အချက်တွေပ
ါနိုင်ငံတကာတရားရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာအပေါ်ဂမ်ဘီယာကတရားစွဲထတာကို Maldives နိုင်ငံကလည်းထောက်ခံထားပြီးအလားတူတရားစွဲဖို့ကြေညာထားတာပါတခြားနိုင်ငံတွေရောပါလာနိုင်ခြင်းရှိသလားလို့မေးတာမှာတော့ဂမ်ဘီယာတရားရေးဝန်ကြီးက OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံကဂမ်ဘီယာကိုထောက်ခံထားကြောင်းတခြားနိုင်ငံတွေကလည်းမတူကွဲပြားတဲ့အခန့်ကဏ္ဍအသီးသီးကနေဆောင်ရွက်နေတယ်လို့ဖြေကြားပါတယ်ဂမ်ဘီယာနိုင်ငံအနေနဲ့တော့မြန်မာဘက်ကအစီရင်ခံစာမထွက်ခင်မှာအမှုကိုအခိုင်အမာတက်တည်ပြနိုင်ဖို့ပြင်ဆင်နေတယ်လို့လည်းတရားရေးဝန်ကြီးကဖြေကြားသွားပါတယ
် The court granted the provisional measures but that is not the end of the case we still have to prove our case against Myanmar
တရားဝင်ကကြားပြလွှတ်ဆောင်မယ့်အချက်တွေကိုချမှတ်ထားပါတယ်ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူးလူမျိုးလုံးတပြတ်မှုကျူးလွန်ပါတယ်ဆိုပြီးမြန်မာပေါ်မှာကျွန်တော်တို့ဆွဲထားတဲ့အမှုတွေတက်တည်ပြရအောင်ပါပါဆိုတော့စုံစမ်းစစ်ဆေးရပြီးသူတေသနာလှုပ်ရှားပြီးတက်တည်ထောက်ထားစုစည်းရပြီးကျွန်တော်တို့အမှုကိုခိုင်မာအောင်တက်တည်ပြဖို့ပြင်ဆင်ရတယ်လည်းအများကြီးရှိပါတယ်ဒါတွေလုပ်နေပါတယ်ကြိုးစားပန်းစားလည်းလုပ်နေပါတယ
်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအခုချိန်ထိလက်သင့်မခံပါဘူးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်ဌာနေပြန်ရေးသဘောတူထားပေမဲ့လက်တွေ့အကောင့်အထည်မဖော်နိုင်သေးပါဘူးအခုချိန်ထိတော့မြန်မာနိုင်ငံတွင်းကထွက်ပြေးရသူ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရဆဲဖြစ်ပါတယ်ရှင်